တောရရှိမြခင်ဗျာဖះရှင်ရဲ့နှုတ်ကပစကားတော်မြတ်ဖြစ်တဲ့တမန်ကျမ်းတွေကအကြောင်းချင်းရာတွေကိုမယုံကြည်ဘူးဆိုရင်ဘာဖြစ်မလဲဒီကနေ့လောကီလူသားတွေကိုယုံလောက်တဲ့တက်တည်အထောက်အထားတွေနဲ့ဆင့်ဆူပြောပြခဲ့တဲ့ကယ်တင်တော်မူခြင်းတရားဒေသနာတော်မြတ်ကိုမယုံကြည်ပဲနေရင်ဘာဖြစ်မလဲကောင်းကင်တပံတွေအပြင်ဖះရှင်ထားတော်မူခဲ့တဲ့ဗျာဒိတ်တော်တွေကိုမယုံကြည်လို့ခံထိုက်တဲ့ပြစ်ဒဏ်တွေကိုခံခဲ့ကြရတယ်ဆိုရင်ဖះရှင်ရဲ့ကယ်တင်တော်မူခြင်းတရားဒေသနာတော်မြတ်ကိုမယုံကြည်ရင်လည်းအပြစ်ဒဏ်ကနေဘယ်လို့မှမလွတ်မြောက်နိုင်ဘူးဆိုတဲ့အကြောင်းခရိယန်သမားကျမ်းရဲ့ဓမ္မစစ်ကျမ်းပိုင်းထဲကဟေဘရဲဩဝါဒစာအခန်းကြီးနှစ်အခန်းငယ်၁ကနေအခန်းငယ်၃အထိကိုဒီကနေ့သင်သိရတော့သမားကျမ်းစီစဉ်မှလေ့လာမှဖြစ်ပါတယ်။ခမည်းတော်ဖျားသားတော်ယေရှုခရစ်တော်ဖျားနဲ့တန်ရှင်သောဝိညာဉ်တော်ဖျားတို့ပါဝင်တော်မူသောသုံးပါးတစုဖျားရှင်ဟာလူသားကမ္ဘာကိုကျေးဇူးပြုတော်မူပုံအကြောင်းဟေဘရဲဩဝါဒစာအခန်းကြီးနှစ်အခန်းငယ်၁ကနေအခန်းငယ်၃အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုသုံးသပ်လေ့လာတင်ပြမှာဖြစ်ပါတယ်
။မိတ်ဆွေတို့တက်ရှင်အပေါင်းတို့ခင်ဗျာ။ဟေဘရဲဩဝါဒစာအခန်းကြီး၁မှာတုန်းကကျွန်တော်တို့ဟာကယ်တင်ရှင်သခင်ခရစ်တော်ရဲ့ထူးမြတ်သောဂုဏ်အင်္ကာများနဲ့ထုံမွှန်းရင်းနဲ့သူ့ကိုကိုးကွယ်ရခြင်းအတွက်ဘုန်းတော်ကိုချီးမွမ်းထောမနာပြုခဲ့ကြပြီလို့ကျွန်တော်ဆိုချင်ပါတယ်။အခုအခန်းကြီး၂မှာကျတော့ကယ်တင်ရှင်သခင်ရဲ့နှိမ့်ချတော်မူခြင်းတွေနဲ့စတင်ပြီးတော့ဖော်ပြသွားမယ်။ဟေဘရဲဩဝါဒစာများကိုကျွန်တော်တို့ဆက်လက်လေ့လာကြရတော့မှာပါမှန်ပါတယ်ကယ်တင်ရှင်သခင်ခရစ်တော်ဟာလူသားတိကိုခံယူဖို့ရန်အတွက်တန်ရှင်သောဝိညာဉ်တော်အဖြစ်ပရိသေကိုယူဆောင်ခဲ့တယ်အထူးအဖြစ်လူသားမိခင်အပျိုကညာလေးမေတော်မာရီဆိုတဲ့နာဇရက်မြို့သူကလေးရဲ့ဝန်းမှာဆွဲယူပြီးတော့လူကလေးတယောက်အဖြစ်နဲ့ဖွားမြင်ခြင်းကိုခံယူတော်မူခဲ့တယ်လူပောင်ဘဝသားအဖြစ်ဆင်းသက်ကြွလာတော်မူခြင်းဖြစ်တယ်ဒီနေ့အဖြစ်လဲတိလူသားတို့ကိုဖျားအဖြစ်သူဆက်သွယ်ခဲ့တယ်။နှစ်ဖျားသခင်ရှေ့တော်မှာကြပြန်တော့လူသားတို့ကိုယ်စလေအဖြစ်တန်တမန်ပြုခဲ့ပြန်တယ်ဆိုတဲ့အချက်နှစ်ချက်ကိုကျွန်တော်တို့တွေ့မြင်နိုင်ပါတယ်။တနည်းပြောရရင်တော့ကောင်းကင်ဘုံမှာသူစိုးစံနေတယ်ဆိုတာဟာမိษွေတို့ကျွန်တော်တို့တဦးစီရဲ့ဘဝတစ်ခုစီကိုကိုစားပြုပြီးတော့ကျွန်တော်တို့မိษွေတို့အတွက်ကောင်းကင်ဘုံရှင်အဖဖျားသခင်ကြီးပလင်တော်မှာအလုလုနေခြင်းပဲ။တာဝန်ယူနေခြင်းပဲဆိုတာတွေ့ကိုလူအုံနှောက်နဲ့အလွယ်ကလေးတွေးနိုင်အောင်လို့ကျွန်တော်အတတ်နိုင်ဆုံးရှင်းလင်းတင်ပြပေးခဲ့ပါတယ်မိတ်ဆွေအပေါင်းတို့မဲဆန္ဒရှင်ပြည်သူတွေကိုကိုစားပြုပါတယ်ဆိုတဲ့နိုင်ငံရေးလောကကြီးတွေကိုကဘာအရေးအမှကျွန်တော်တို့တွေ့ရပါတယ်ကြားလဲကြားနေရပါတယ်ဘယ်နိုင်ငံရေးလောကမှာများမသမာရာညစ်တီးညစ်ပတ်လောက်တာတွေနဲ့ကင်းပါသလဲလို့ကျွန်တော်မေးချင်ပါတယ်လူလူကရွေးချယ်ပေးလိုက်တဲ့ခေါင်းဆောင်ကြီးတွေကစံချိန်မမှီသလိုရွေးပေးလိုက်တဲ့လူလူကိုယ်တိုင်ကလည်းအချိန်တန်တော့သူတို့ကိုစိတ်ကုန်လာကြစမြဲပဲဖြစ်ပါတယ်ကြာလေကြာလေစိတ်ကုံပြီးတော့နောက်ဆုံးဖြုတ်ချပြစ်ပြီးတော့နောက်တစ်ထုပ်ကိုထပ်ပြီးရွေးကြတာပါပဲ။ဒါနဲ့ပတ်သက်လို့အဲ့ဒီနိုင်ငံရေးသမားဆရာသမားကြီးတွေအပြောအယလူအလိုနတ်မလိုက်နိုင်ဆိုတဲ့စကားမျိုးကိုစကားဖွဲ့တာတွေကိုကျွန်တော်တို့ကြားရလိရှိပါတယ်။ပိတ်ပြီးတော့မဆိုးလှပါဘူး။အမှန်တကယ်လဲလူသားအချင်းချင်းဆရာတင်ကြတာကိုယ်စလေပြုတ်ကြတယ်ဆိုတာတွေဟာပေါ်ပင်သဘောမျိုးတွေလူကြားကောင်းယုံတွေလောက်ပဲဆိုတာကိုလည်းကျွန်တော်တို့တွေ့နေရပါတယ်။ဒါပေမဲ့ကျွန်တော်တို့ရဲ့အသက်တာအသီးသီးမှာတော့လူအလိုနတ်မလိုက်နိုင်ဆိုတာကိုဖျားသခင်နဲ့ပတ်သက်ပြီးတော့အရှင်းမသုံးတတ်ဘူးကျွန်တော်တို့အတွက်သူ့ရဲ့စီစဉ်ဆောင်ရွက်မှုတွေအလုံးစုံတို့ဟာအစဉ်အမြဲတရားမျှတတယ်လို့ကျွန်တော်တို့ဆိုချင်ပါတယ်မှန်ပါတယ်ဖျားသခင်ဟာနတ်မဟုတ်တယ်လို့သူ့အလိုကိုသာကျွန်တော်တို့ကလိုက်ဖို့စဉ်းစားရလိမ့်မယ်သူဟာကျွန်တော်တို့ရှင်သန်ရာမြေကိုဖန်ဆင်းပေးထားတယ်ထိမ့်သိမ်းစောင့်ရှောက်ပေးထားတယ်ကျွန်တော်တို့ရဲ့အနန္တကာလခရီးရှိကြီးအတွက်ကိုပါစီစဉ်ပေးထားတယ်ဆိုတဲ့ပြီးခဲ့တဲ့အခန်းကသင်ခန်းစာတွေအပြင်ဒီလောက်ကျေးဇူးတော်ကြီးမားလွန်းတဲ့အဖဖခင်ရဲ့အလိုကိုလိုက်ဖို့ဆိုတာဟာလေကျွန်တော်တို့ဘုဘာမှမဖြစ်နိုင်စရာအကြောင်းမရှိဘူးအဓိကအပြင်ကျွန်တော်တို့စဉ်းစားဖို့လိုအပ်တယ်ဆိုတာဟာဒီအချက်ပဲလို့ကျွန်တော်တို့တင်သိရသောသမာကျမ်းအဖွဲ့အနေနဲ့အလေးအနက်တင်ပြခြင်းပါလေမိတ်ဆွေအပေါင်းတို့အဲ့ဒီလိုဖခင်အလိုတော်ဒီသာအကောင်းဆုံးဆိုတာကိုတင်ပြရင်းနဲ့ဟေဘရဲဩဝါဒစာဆောင်ကြီးတစ်ခုလုံးကနေဟေဘရဲသို့မဟုတ်လူမျိုးတော်ဣသရေလတို့အတွက်သတိပေးသွားမယ့်အချက်6ချက်ရှိနေတာကိုတပါးတဲ့ဒီအပိုင်းမှာကျွန်တော်တင်ပြထားနိုင်ခြင်းပါ रे အဲ့ဒါတွေကတော့ဒီကနေ့အခန်းကြီး2ရဲ့အစမှာစတင်ပြီးတွေ့ရမယ်သတိထားစရာယုံကြည်သူတို့ရဲ့ပြဿနာလို့ပြောရမယ်ပြဿနာ6မျိုးပဲဖြစ်ပါ रे ဟုတ်ပါ रे ဥတီဖော်ပြနေတာကတော့ပြည့်ညတ်တော်များကသာအဓိကထားနေရကနေပြီးတော့ကယ်တင်ရှင်ကိုယုံကြည်လက်ခံလိုက်ပါ रे ဆိုတဲ့ဂျူးဣသရေလလူမျိုးတော်ရဲ့ဟေဘရဲအသင်းတော်ဖြစ်ပါ रे ဒါမဲ့အဲ့ဒီ6ရက်သောပြဿနာဟာကျွန်တော်မိတ်ဆွေတို့ရဲ့မျက်မှောက်ခေအသင်းတော်နဲ့ယုံကြည်သူတဦးချင်းရဲ့ဘဝအသက်တာတွေအတွက်ပါအလွန်အရေးကြီးတဲ့ပြဿနာတွေပဲဆိုတာကိုကျွန်တော်ရှင်းလင်းပြသစွာခံစားနားလည်ကြရမှာဖြစ်ပါတယ်ဒီပြဿနာတွေအကုန်လုံးဟာခရစ်တော်အဖင်ရရှိခံစားရမယ့်ဆုကျေးဇူးတော်များကို အပြည့်အဝမခံစားရစေပဲနဲ့လွဲချော်တင်ပါစေလိမ့်မယ်ဆိုတာကိုလေဟေပြဲဩဝါဒစာကျမ်းကြီးထဲမှာအပိုင်းလိုက်ဖော်ပြသွားမယ်လို့လေကျွန်တော်အနေနဲ့ကြိုတင်တင်ပြထားခြင်းပါတယ်အဲ့ဒါဒီကိုအခုအပိုင်းမှာကလေးကနံပါတ်စင်ထိုးပြီးဖော်ပြရမယ်ဆိုရင်တော့တိမျောလွင့်ခြင်းရဲ့ပြဿနာနှိသံသရာဤပြဿနာ၃ညံ့ဖျင်းခြင်းပြဿနာ၄ဖောက်ပြန်ခြင်းပြဿနာ၅ပြစ်မှားခြင်းပြဿနာ၆ညှဉ်းဆန်ခြင်းပြဿနာဆိုတဲ့ပြဿနာရက်ကြီး၆ချက်ပဲဖြစ်ပါလေတိအချက်ဖြစ်တဲ့မျောလွင့်ခြင်းဆိုတာဟာဘာကိုမျောလွင့်တယ်လို့ပြောတယ်လေစိတ်ဝိညာဉ်မျောလွင့်ခြင်းပေါ့တနည်းအားဖြင့်ပော့ဆမှုလို့လည်းပြောလို့ရနိုင်ပါလေပော့ပော့ဆဆပော့ပော့တန်တန်နေထိုင်မှုတွေကြောင့်ဘာအကျိုးဆက်တွေဖြစ်တတ်တယ်လေဒါတွေကိုဘယ်လိုရှောင်ကျဉ်သွားရမလဲဆိုတဲ့အချက်တွေကိုတော့အဲ့ဒီမျောလွင့်ခြင်းဆိုတဲ့ခေါင်းစဉ်အောက်မှာဒီကနေ့သင်ခန်းစာအစီအစဉ်တစ်ခုလုံးကနေပြီးတော့ကျွန်တော်တို့ထုတ်နှုတ်တွေ့မြင်သွားကြရမှာဖြစ်ပါတယ်ကျွန်တော်လည်းအတတ်နိုင်ဆုံးရှင်းလင်းတင်ပြသွားမှာဖြစ်ပါတယ်ကျမ်းအချက်တွေကိုတော့သက်ဆိုင်ရာကျမ်းများရဲ့အခန်းကဏ္ဍတွေမှာထပ်ပြီးတော့အလေးအနက်ပြုဖော်ပြပေးသွားပါဦးမယ်အခုဟေဘရဲဩဝါဒစာရဲ့အခန်းကြီး2ဟာအခုလိုစတင်ပြလိုက်ပါတယ်ထို့ကြောင့်ငါတို့ဒီကြားရသောဒေသနာတော်ကိုမမေ့မလျော့မီအကြောင်းစိတ်နှလုံး၌မှတ်မိဆွေးလန်းခြင်းရှိရကြမည်မိတ်ဆွေပြဿနာတွေတဲ့ကမျောလွင့်ခြင်းဆိုတဲ့ပြဿနာအမှတ်၁ဟာဒီမှာစလာပါလေမျောလွင့်ခြင်းဆိုကြတဲ့ကရေစုံမျောတာရဲ့သဘောပေလျက်ကနေတတ်တာရဲ့သဘောလမ်းလွဲခြင်းစတဲ့အချက်တွေကိုပါအများကြီးအကျုံးဝင်စေမယ်လို့ကျွန်တော်ပြောချင်ပါတယ်ဒီအချိန်မှာကျွန်တော်အနေနဲ့ကျွန်တော်ကိုပိုင်ဘဝအတွေ့အကြုံလေးတစ်ခုကိုကျွန်တော်ပြောချင်ပါသေးတယ်။တဖုံးမှာအသီးကလေးတစ်လုံးထွက်လာတော့သွားဆရာဝန်ကဒါကလေးကိုလှိပစ်လိုက်ပြီးတော့တက်ခွင်းရင်ကောင်းမယ်ဆိုပြီးတော့အကြံပြုတာကိုနားမထောင်တဲ့လူမာတယောက်ရဲ့အကြောင်းပဲဖြစ်ပါလေ။အဲ့ဒီလူနာဟာနေ့ရွှေညရွှေစဉ်းစားရင်းနဲ့အနာကြီးသိပ်ကြီးလာလို့နောက်ဆုံးရန်ကုန်ဆေးရုံကြီးလည်းသွားပြလိုက်ကောကင်ဆာရောဂါကြီးဖြစ်နေတာကိုတွေ့ရတယ်။အဲ့ဒါနဲ့ပဲမမှီတော့ဘူးသူခမရအသက်ဆုံးသွားရတယ်ဆိုတဲ့ဖြစ်စဉ်ကိုဒီနေရာမှာကျွန်တော်ယဉ်ထုမနာတင်ပြလိုပါလေ။အဲ့ဒီတိုင်းမှာပဲကျွန်တော်ဖတ်ဖူးတဲ့စာတစ်ခုမှာတော့နိုင်ဂါရာဆိုတဲ့မြစ်ကြီးထဲမှာလှေလျောနေတဲ့လူတစ်ယောက်ဟာသူ့ကလှေလျောရင်းနဲ့အိပ်ပျော်သွားတယ်ဆိုပဲအဲ့ဒါနဲ့သူ့ရဲ့လှေကတဖြည်းဖြည်းမျောနေတာမသိဘဲနဲ့ရေရကွန်ရဲ့အရှိန်အားကိုရောက်တော့မှသူလန့်နိုးတယ်အဲ့ဒီချိန်မှာနောက်ပြန်ဆုတ်လို့ဘယ်လို့မှမရနိုင်တော့ပဲနဲ့အဲ့ဒီရေရကွန်ကြီးထဲမှာပဲကြာပြီးတော့မရှိမလားသေဆုံးသွားရတယ်ဆိုတာကိုကျွန်တော်ဖတ်ဖူးပါတယ်ဒီဖြစ်ရက်ကလေးတွေဟာကျွန်တော်တို့ကျမတို့ရဲ့အသက်တာတွေမှာအခါမလတ်ဖြစ်တတ်ပြတ်တတ်တဲ့လောကဖြစ်စဉ်ပြဿနာကလေးတွေပါအခုနှုတ်ကပတ်တော်ကတော့ဒေသနာကိုမမေ့မလျော့နဲ့တဲ့အတိတ်ပဲကတော့ကိုဟာယုံကြည်ပြီဆရာဟာဘာကြောင့်ယုံကြည်တယ်လဲဒီဒေသနာတော်အဖြစ်သားလျင်အဖဖျားသခင်ကိုမူတည်ပြီးတော့ယုံကြည်တာပဲမဟုတ်ဘူးလားဒီဒေသနာတော်မှတပါတခြားစွဲကင်စရာမရှိဒီဒေသနာတော်အဖြစ်သားအသက်ရှင်ခြင်းလမ်းကိုရှောက်နေရတယ်အဲ့ဒီအချက်ကိုတွားပြီးတော့မေ့လျော့လိုက်ပြီးဆိုရင်တော့ကောင်းကောင်းကြီးချော်သွားပြီးလွဲသွားပြီးဆိုတာကိုဖော်ပြလိုခြင်းပဲဖြစ်ပါတယ်။ဟေဘရဲဩဝါဒစာအခန်းကြီး2အငယ်1နဲ့3ကောင်းကင်တမန်များအားဖြင့်ထားတော်မူသောဗျာဒိတ်တော်သည်တည်၍ပြစ်မှားလွန်ကျူးခြင်းအမှုအမျိုးမျိုးတို့သည်ခံတိုက်သောအပြစ်ဒဏ်ကိုခံရသည်မှန်လျင်အစဦး၌သခင်ဖျားဟောတော်မူ၍ဒေသနာစကားတော်ကိုကြားရသောသူတို့သည်ယုံလောက်သောတက်သည့်အဖြစ်ငါတို့အားဆင့်ဆူ၍ဟောပြောသောဤမြတ်လောက်ကြီးစွာသောကေတင်တော်မူခြင်းတရားကိုငါတို့သည်နားမထောင်ဘဲနေလျင်အပြစ်ဒဏ်နှင့်အဘယ်သို့လွတ်ကျလိမ့်မည်နည်းကောင်းကင်တမန်တို့နှင့်ခြားထားပေးလိုက်တဲ့ဗျာဒိတ်တော်ရီဟာအစဉ်တည်တံ့ခိုင်မြဲခဲ့တယ်ဆိုတာကိုတမိုင်းထင်ရှားစွာကျွန်တော်တို့တွေ့ခဲ့ကြပြီဖြစ်ပါတယ်သောတုံဂေါမောရာဆိုတဲ့မြို့ကြီးတွေအကြောင်းကိုများကပောက်ကျမ်းမှာမိစလို့ပြန်ဖတ်လိုက်ရင်ရှင်းရှင်းကြီးပြန်ပြီးတွေ့နိုင်ပါတယ်အဲ့ဒီသောတုံဂေါမောရာဆိုတဲ့မြို့ကြီးတွေဟာအင်မတန်ကိုညဉ့်ညမ်းခဲ့ကြတယ်။အပြစ်ကြီးတွေများစွာကြီးလွန်ခဲ့ကြတယ်။ဒါကြောင့်မို့လဲမိတိုက်ပြီးတော့ဖျက်ဆီးမယ်ဆိုတဲ့အမိန့်ကိုကောင်းကင်တမန်တွေဟာလာရောက်သတင်းပေးတယ်။ချက်ချင်းလက်ငင်းဆိုသလိုပဲနော်။အဲ့ဒီစီရင်ခြင်းနဲ့ဒီမြို့ကြီးတွေပြက်သွားခဲ့ရတယ်ဆိုတာကိုကျွန်တော်တို့တွေ့ခဲ့ကြပြီဖြစ်ပါတယ်။အဲ့ဒီတိုင်းမှာပဲဣသရေလတောင်ကုန်းကလေးတွေပေါ်မှာခရစ်တော်ရဲ့ဖွားမြင်တော်မူခြင်းသတင်းကိုအတိအကျချထားပြလိုက်တဲ့အချိန်သောရင်းတွေဟာခရစ်တော်ကိုသွားရောက်ဖူးမြော်ခွင့်ရခဲ့ကြတယ်။ဒါရီဟာသမိုင်းဝင်ထင်ရှားတဲ့ကောင်းကင်တမန်တို့နဲ့အဖဖျားသခင်စီစားခြင်းကြီးညာခဲ့ခြင်းဒီပါပဲမယုံနိုင်စရာအဖြစ်တွေအများများစွာကိုလေဒီဓမ္မသမိုင်းတစ်လျှောက်မှာကောင်းကင်တမန်တွေကနေတဆင့်အဖဖျားသခင်ဟာကြီးညာပေးလိရှိတယ်။ဒါဟာဣသရေလသမိုင်းရဲ့မှတ်တမ်းတွေမှာအခိုင်အမာကြီးဖြစ်တယ်။သူတို့ကြီးညာချက်တွေမှန်သမျှဟာလေမဆိုင်မတွဖြစ်ခဲ့ကြတာပဲဆရာကိုဟေပြဲဩဝါဒစာမှတဆင့်ပြန်ပြီးတော့ဖော်ပြလိုက်ပါတယ်သတိပေးလိုက်ပါတယ်ဒီအပိုင်းနဲ့ပတ်သက်ပြီးတော့မေရိုမာရီကိုကေတင်ရှင်သခင်ရဲ့ ပရိသေဆွဲယူရလိမ့်မယ်ဆိုတဲ့ကြော်ညာချက်အရာဆိုရင်ကြေညာချက်အရာဆိုရင်အတိတ်ကာလကတည်းကရှိခဲ့ဘူးတဲ့အနာဂတ်တွေပြည့်စုံရမယ်ဆိုတာကိုပါထည့်ပြောလိုက်ခြင်းအပြင်ဓမ္မသမိုင်းမှာဒီစေတမန်တွေရဲ့အရေးပါအရာရောက်မှုကိုရှင်းရှင်းကြီးမြင်ရစေပါလေရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး1အငယ်30ကနေ30အတွင်းမှာအခုလိုတွေ့ရပါတယ်ကောင်းကင်တမန်ကလည်းမာရီကြောက်ရွံ့ခြင်းမရှိနှင့်သင်သည်ဖျားသခင်ရှေ့တော်၌မျက်နှာရပြီသင်သည်ပရိသေဆွဲယူ၍သားယောက်ျားကိုဖွားမြင်လိမ့်မည်ထိုသားကိုယေရှုအမည်ဖြင့်မှဲ့ရမည်ထိုသားသည်ကကြီးမြတ်သောသူဖြစ်လိမ့်မည်အမြင့်ဆုံးသောဖျား၏သားတော်ဟုခေါ်ဝေါ်သမုတ်ချင်းကိုခံရလိမ့်မည်သူ့အဖဒါဝိဒ်၏ယာဇပလင်ကိုထာဝရအရှင်ဖျားသခင်သည်သူ့အားပေးတော်မူမည်ထိုသူသည်လည်းယာကုပ်အမျိုးအနွယ်ကိုအစဉ်မပြတ်အုပ်ဆိုးလိမ့်မည်သူ၏နိုင်ငံသည်လည်းဆုံးခြင်းမရှိရဟုပြောဆို၏တဲ့တော်တာရှင်မိတ်ဆွေအပေါင်းတို့ခမညာအဲ့ဒီလိုကောင်းကင်တမန်တော်တို့ရဲ့ဗျာဒိတ်တို့တည်တံ့တယ်ပြည့်စုံတယ်ဆိုတာကိုသိထားပြီဆိုရင်အခုကယ်တင်ရှင်သခင်ခရစ်တော်ရဲ့စကားတော်ကိုကြားရပါဖြင့်ဒီကယ်တင်ခြင်းတရားကိုမှနားမထောင်ဘူးဆိုရင်ဘလောက်အပြစ်ကြီးမလဲဘလောက်အထီးများမထီမဲ့မြင်ပြုရာကိုရောက်မလဲဆိုတာတွေ့ကိုဟေဘရဲဩဝါဒစာဟာရှင်းလင်းပြသစွာဖော်ပြပေးလိုက်ပါတယ်ကယ်တင်ခြင်းတရားကိုနားမထောင်ရင်အပြစ်ဒဏ်နဲ့မလွတ်ဘူးဆိုတဲ့အခုဖော်ပြချက်ဟာအမှတ်တမဲ့ဆိုရင်တော့အလွန်ပြင်းထန်နေလीသလားကြမ်းတမ်းလွန်နေလीသလားခြောက်လှန့်လွန်ရရောက်နေသလားဆိုပြီးတော့စဉ်းစားเสียရှိပါတယ်မကြမ်းတမ်းပါဘူးမပြင်းထန်ပါဘူးဒီကယ်တင်ခြင်းဟာ1အစဦး၌သခင်ဖျားဟောတော်မူသောတရားဖြစ်ပါတယ်2ဒေသနာသို့မဟုတ်နှုတ်ကပတ်တော်ကိုယ်တိုင်ဖြစ်တယ်3ကြီးစွာသောကယ်တင်ခြင်းတရားလို့လည်းအခုဆိုထားပါပြီဒီအချက်တွေကိုအကုန်လုံးပုံပြီးတော့အချုပ်အချာအဖြေကိုထုတ်လိုက်ရင်တော့အဖဖျားသခင်ကိုယုံကြည်ကြပါဆိုတဲ့အဖြေတစ်ခုဟာဒိုင်းငနဲ့ပေါ်ထွက်လာပါလေယုံကြည်ခြင်းအပြင်အပြစ်ဒဏ်မှလွတ်ရမည်ဆိုတဲ့အနှစ်သာရလည်းဖြစ်နေပါလေဒေသနာဒေသနာဆိုတာကိုကျွန်တော်အနေနဲ့အချင်းချင်းအခါခါဖော်ပြရှင်းလင်းနေတော့ကျမ်းစာကိုမဖတ်နိုင်တဲ့စာမတတ်သူတနည်းအားဖြင့်အာသုံးလုံးမကြည်သူတွေကြတော့ဘယ်နဲ့လုံမလဲဆိုပြီးတော့လက်ပေါက်ကက်ကက်မေးတာမျိုးကိုလည်းကျွန်တော်ကြုံရဘူးပါလေအဖြေပေးပြီပါဘီယုံကြည်ခြင်းတရားဆိုတဲ့အနှစ်သာရကိုခံယူဖို့ပါအပြစ်ဒဏ်ကိုခံရတယ်ဆိုတာဟာအပြစ်တရားရဲ့အကြီးဆုံးအဖို့အခဖြစ်တဲ့သေခြင်းပဲဖြစ်ပါတယ်ခရစ်တော်ရဲ့အသွေးတော်နဲ့ဝယ်ယူခြင်းအဖြစ်ဒီသေခြင်းကိုလွတ်မြောက်စေမယ်ဆိုတာဟာတမန်တရားလမ်းဖြစ်ပါတယ်ဒီတမန်တရားသို့မဟုတ်တစ္ဆာတရားကိုယုံကြည်ခြင်းနဲ့ခံယူနိုင်ပါတယ်ယုံကြည်ခြင်းရဲ့အကျင့်ဖြစ်တဲ့နောင်တနဲ့ကြိုးပဲ့ကြေမွသောနှလုံးသားစိတ်အစဉ်နဲ့ယာနှုံးပြေခံစားနိုင်ကြပါတယ်သုတ်တန်ကျမ်းအခန်းကြီး16အငယ်25အရလူချင်းသည်အတိုင်းမှန်သောလက္ခဏာရှိတော်လေအဆုံး၌သေခြင်းသို့ပို့သောလမ်းတစ်မျိုးရှိ၏တဲ့အဲ့ဒီအချက်ဟာဘုရားသခင်ကိုယုံကြည်ကိုးကွယ်ရမှာကို့အထင်အမြင်အတွေ့အခေါ်တွေလူသားအချင်းချင်းထုတ်ပြန်ထားတဲ့လောကဓမ္မရေးရာတွေဒန္တာကြီးဆန်းဆန်းအဘိဓမ္မာတွေအကျင့်တရားတွေအဲ့ဒီပုံမှာယုံကြည်အချင်းအရှင်မဟုတ်ဘုရားသခင်ချထားရလမ်းအတိုင်းအညီအညွတ်ဖြစ်တင်တယ်ဆိုတာကိုသတိပေးနေပါလေဖျားသခင်ချထားရလမ်းဆိုတာဟာအလွန်ရှင်းလင်းစွာနဲ့သိရတဲ့လမ်းပါယေရှုကငါသည်လမ်းခရီးဖြစ်၏တမန်တော်လည်းဖြစ်၏အသက်လည်းဖြစ်၏တဲ့မရှင်းဘူးလားမိတ်ဆွေအဖဖျားသခင်ချထားပေးလိုက်တဲ့လမ်းစဉ်အကြောင်းကိုစဉ်းစားမိတော့လူသားတို့ရဲ့အဘိဓမ္မာလမ်းစဉ်ဆိုတာကြီးတွေကိုကျွန်တော်ကဆက်ပြီးတော့စဉ်းစားမိပါတယ်တွေးခေါ်မိပါတယ်ခရစ်တော်မပေါ်ခင်နှစ်ပေါင်းအတန်ကြာကတည်းကလူသားအဘိဓမ္မာပညာရှင်ကြီးတွေချထားပေးလိုက်တဲ့လမ်းစဉ်တွေများဟာရည်တွက်လို့တောင်ကုန်နိုင်ပွဲမရှိပါဘူးအဲ့ဒီလမ်းစဉ်တွေပေါ်မှာအခြေတည်ပြီးတော့လူသားကဘာဟာလဲအဆက်ဆက်သမိုင်းတလျှောက်မှာဝါရကြီးတွေစနစ်ကြီးတွေကိုအမျိုးမျိုးတည်ထောင်ခဲ့ကြပါတယ်တခုမှလည်းအောင်မြင်ခြင်းမရှိခဲ့ကြဘူးဆိုတာကိုရှင်းလင်းပြသစွာကျွန်တော်မြင်နေရပါတယ်ပြီးတော့အဲ့ဒီလမ်းစဉ်ကြီးတွေမှာအခုလို့ငါကိုယ်တိုင်ဟာလမ်းပဲငါကိုယ်တိုင်ဟာတရားပဲအဲ့ဒါဟာအသက်လဲဖြစ်တယ်ဆိုတာမျိုးကိုအဘဲအမိသောအပိဓမာရှင်ဘယ်လူသားကမှမကြင်ညာနိုင်ခဲ့ကြဘူးဆိုတာကိုလေမိษွေတို့ကျွန်တော်တို့အထူးသတိပြုရမယ်လို့ကျွန်တော်ဆိုချင်ပါတယ်။သူမပါတဲ့လမ်းကိုလူသားတို့ရဲ့သမိုင်းဟာတီထွင်မှုအမျိုးမျိုးနဲ့ခြိတက်ခဲ့ကြပါပြီ။ဒီကနေ့လူအဖွဲ့အစည်းဟာလေပျောက်သောလမ်းမှာစံတဝါရှောက်နေစေပဲဖြစ်ပါတယ်။မိษွေတို့ကျွန်တော်တို့ကိုတော့အသက်လမ်းကနေပြီးတော့ကယ်တင်ရှင်သခင်ခရစ်တော်ဖိတ်ခေါ်နေတဲ့အကြောင်းလေးစားစွာသင်ပြလိုက်ပါရစေ။အစဦး၌သခင်ဖျားဟောတော်မူ၍ဆိုတာနဲ့ပတ်သက်ပြီးတော့ဇဝေဇဝါဖြစ်ကြတဲ့လူအချို့ကိုကျွန်တော်တွေ့ဘူးပါတယ်အစဦးဆိုတာဟာကဘာဦးကြံကလေးကနိဒန်းပြိုးတဲ့စကားမှလို့ခရစ်တော်ရဲ့ဓမ္မသစ်ကျမ်းတွေကကယ်တင်တော်မူခြင်းကြီးစုအကြောင်းကိုဆိုလိုခြင်းမဟုတ်ဘူးဆိုတဲ့အမြင်မျိုးမြင်ကြတာရှိနေပါတယ်မိတ်ဆွေအပေါင်းတို့ ကျွန်တော်ရဲ့ရင်သွင်းခံစားချက်ကတော့ကေတီရှင်သခင်ခရစ်တော်ကိုရိုတိုင်းဟာအစအဦးကိုပိုင်ဖသောအဖဖရာသခင်ပဲ။သူနဲ့အတူနှုတ်ကပတ်တော်ဟာလည်းအစအဦးကလေးကရှိနှင့်ပြီးသားပဲ။သူကလူသားတို့ရဲ့အချိန်ကာလအပိုင်းအခြားများကိုပိုင်ဖအုပ်စိုးတော်မူတယ်၊စီရင်တော်မူတယ်ဆိုတာကိုလေဟေဘရဲဩဝါဒစာအစပိုင်းမှာကလေးကကျွန်တော်ရှင်းလင်းဖွင့်ဆိုခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်ကဘာဦးတုံးကတရားဟာလည်းသူတရား။ဓမ္မသစ်ကာလရဲ့ကေတင်ချင်းကျေးဇူးနဲ့ကေတင်ချင်းတရားဆိုတာဟာလည်းသူတရားပဲ။အဲ့ဒါကိုခစ်တွေနှစ်တွေသမိုင်းတွေဘာမှအတွန့်မတက်ဖဲနဲ့နာခံကြရမယ်။နာမခံနိုင်ရင်အခုဟေဘရဲဩဝါဒစာမှာဖွင့်ဆိုလိုက်တယ်လို့အပြစ်သင့်ရမှာပဲလို့ခံယူနိုင်ပါ रे ။ဟုတ်ပါ रे ။ကဘာဦးမှသခင်ဟောတော်မူခဲ့တဲ့ဒေသနာတွေဟာဘာတွေဖြစ်ခဲ့တယ်။ဒီဒေသနာတွေအတိုင်းပြည့်စုံခဲ့သည်မပြည့်စုံခဲ့သည်ဆိုတာတွေကိုပြန်ပြီးတော့နားဆွင့်ကြည့်စီခြင်းပါ रे ။ရှင်တွဲစဉ်းစားကြည့်စီခြင်းပါ रे ။ကဘာဦးကျမ်းအခန်းကြီး1ထဲကသူရဲ့ကောင်းကြီးဒေသနာတော်တစ်ခုကိုအခုလိုကျွန်တော်တို့မြင်နိုင်ပါတယ်။ကပ္ပဦးကျမ်းအခန်းကြီး1အငယ်26မှ28အတွင်ကိုကြည်ပါ။တပံဖျားသခင်ကငါတို့ပုံတရံနှင့်တညီတရံဒီလူကိုဖန်ဆင်းကြစု။သူသည်ပင်လယ်ငါတို့ကို၎င်းမိုးကောင်းကင်ညက်တို့ကို၎င်းသားရင်တို့ကို၎င်းမြေတပြင်လုံးနှင့်တကွမြေပေါ်မှတွားရသောတိရစ္ဆာန်အပေါင်းတို့ကို၎င်းအုပ်ဆိုးစေဟုအမိန့်တော်ရှိ၏။ထို့သောဖျားသခင်သည်မိမိပုံတရံနှင့်အညီလူကိုဖန်ဆင်းတော်မူ၏ဖျားသခင်၏ပုံတရံတော်နှင့်အညီလူယောက်ျားလူမိန်းမကိုဖန်ဆင်းပြီးလျင်အချင်းတို့များပြားစွာမွေးဖွားကြလော့မြေကြီးကိုပြည့်စေ၍နိုင်ကြလော့ပင်လယ်ငါးတို့ကို၎င်းမိုးကောင်းကင်ညက်တို့ကို၎င်းအသက်ရှင်၍မြေပေါ်မှလှုပ်ရှားတတ်သောတိရစ္ဆာန်အပေါင်းတို့ကို၎င်းအုပ်ဆိုးကြလော့ဟုမိန့်တော်မူ၍သူတို့ကိုကောင်းကြီးပေးတော်မူ၏တဲ့မိတ်ဆွေအဲ့ဒီဒေသနာတွေဟာပြည့်စုံနေပြီမဟုတ်ဘူးလားသူပေးထားတဲ့သမိုင်းမှာလူအဖွဲ့အစည်းဟာဒီဒေသနာတော်ရဲ့အတိုင်းပဲအလျံပဲသောကောင်းကြီးတွေကိုခံခဲ့ကြပြီးပါပြီ။အဲ့ဒီတိုင်းမှာပဲသူကျိန်ဆိုပြန်တဲ့ဗရိညင်ဒေသနာဟာကိုဘာလဲဆိုတာကိုကြည့်ပါဦး။ကပ္ပဦးကျမ်းအခန်းကြီး3အငယ်15မှ18နဲ့အငယ်16မှ19ဟာအခုလိုဖော်ပြထားပါတယ်။ကျွန်တော်ဆုံးကပြောခဲ့တာအနည်းငယ်လောသွားလို့မှားသွားပါတယ်။ကပ္ပဦးကျမ်းအခန်းကြီး1အငယ်15မှ18ဖြစ်ပါတယ်။ဒါကိုစတင်နားဆင်ကြည့်ပါထိုအခါထာဝရအရှင်ဘုရားသခင်သည်လူကိုယူ၍အေဒင်ဥယျာဉ်ကိုပြုစုစောင့်နေစေခြင်းဟာထားတော်မူ၏။ထာဝရအရှင်ဘုရားသခင်ကလည်းကောင်းမကောင်းကိုသိကြွရာအပင်မှတပါထိုဥယျာဉ်၌ရှိသမျှသောအပင်တို့၏အသီးကိုသင်သည်စားရသောအခွင့်ရှိ၏။ထိုအပင်၏အသီးကိုကမစားရ။စားသောနေ့တွင်ဧကံအမှန်သေရမည်ဟုလူကိုပြည့်ညတ်ထားတော်မူ၏တဲ့။မရှင်းဘူးလား။ဒီအသီးကိုမစားနဲ့စားသောနေ့မှာအေကံအမှန်သေရမည်တဲ့နောက်တစ်ခါကပ္ပဦးကျမ်းအခန်းကြီး3အငယ်16မှ19အတွင်ကြတော့အခုလိုဖြစ်ခဲ့ပါတယ်မိမကိုလေသင်၌ကိုဝန်ဆောင်ခြင်းဝေဒနာကိုငါအလွန်များပြားစေမည်ပင်ပန်းစွာဝေဒနာကိုခံ၍သားဖွာရမည်ကိုခင်ပွန်း၏အလိုသို့လိုက်၍သူ၏အုပ်ဆိုးခြင်းကိုလည်းခံရမည်ဟုမိန့်တော်မူ၏ယောက်ျားကိုလေထိုအပင်၏အသီးကိုမစားရဟုငါပြည့်ညတ်တော်လေသင်သည်မရ၏စကားကိုနားထောင်၍စားမိသောကြောင့်မြေသည်သင်အတွက်ကြိမ်ကျင်းကိုခံရရှိ၏မြေဤအသီးကိုတစ်သက်ပတ်လုံးပင်ပန်းစွာစားရမည်စုပင်အမျိုးမျိုးတို့ကိုလည်းသင်အဖို့မြေပေါက်စေမည်လယ်၌ဖြစ်သောဟင်းသီးဟင်းရွက်တို့ကိုသင်စားရမည်သင်ထွက်ရမြေသို့မပြတ်မီတိုင်အောင်သင်ဤမျက်နှာမှချွေးထွက်လျက်အစာကိုစားရမည်အကြောင်းမူကားသင်သည်မြေမှုန့်ဖြစ်၍မြေမှုန့်သို့ပြန်ရမည်ဟုမိန့်တော်မူ၏မိတ်ဆွေတို့တတ်ရှင်အပေါင်းတို့အဖဖျားသခင်ရဲ့ကျေးဇူးနဲ့ဂရုနာတော်ဟာပြည့်ညတ်တော်ကာလရဲ့အလွန်မှအလွန်သိမ်မွေ့တဲ့ဒေသနာသစ်ဖြစ်ခဲ့ပါတယ်။ဟုတ်ပါတယ်။ရှမသဲခရစ်ဝင်ကျမ်းအခန်းကြီး7အငယ်28နဲ့30အတွင်မှဖော်ပြတဲ့ဒေသနာတော်သစ်ပါ။ဝန်လေး၍ပင်ပန်းတော်သူအပေါင်းတို့ငါထံသို့လာကြလော့။ငါသည်ချမ်းသာပေးမည်။ငါတပိုးကိုထမ်း၍ငါတပိုးကိုတင်၍ထမ်းကြလော့။ငါထံ၌နီးခံကြလော့။ငါသည်နူးညံ့သိမ်မွေ့သောစိတ်တော်ရှိ၏။သင်တို့စိတ်နှလုံးသည်တက်တာခြင်းကိုရလိမ့်မည်အကြောင်းမူကားငါတဘိုးသည်ထမ်းလွယ်၏ငါဝန်လေပော့၏ဟုတ်ပါရဲ့မိတ်ဆွေအပေါင်းတို့အဖဖျားသခင်ရဲ့ကယ်တင်တော်မူခြင်းကြီးစုတော်ကယ်တင်ရှင်သခင်ခရစ်တော်အဖင်ပြုတော်မူသောကယ်တင်ခြင်းတရားတော်ကိုခရစ်တော်ဟာဘယ်လိုအကိုအကားများနဲ့ကိုတော်တိုင်ဖော်ပြပေးခဲ့သည်သလဲဆိုတာကိုစဉ်းစားရင်းနဲ့သူကိုယ်ကိုယ်သူသိုးရင်းကြီးအဖြစ်နဲ့သခင်ပြောခဲ့တဲ့ဒေသနာစကားစုတွေကိုလည်းကျွန်တော်သွားပြီးတော့အောက်မေ့မိပါတယ်ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး30အတွင်မှာအငယ်7ရေအငယ်29မှ30အတွင်တို့ကိုစုပေါင်းဖတ်ရှုလိုက်ရင်အခုလိုပေါ်ထွက်လာပါတယ်။ငါသည်ကောင်းသောသိုးရင်းလေဖြစ်၏။ ကောင်းသောသူရင်းသည်သို့တို့အဖို့အလို့ငါမိမိအသက်ကိုစွန့်တတ်၏ငါသို့တို့သည်ငါစကားသံကိုနားထောင်၍ငါနောက်သို့လိုက်ကြ၏ထိုသို့တို့ကိုငါပေး၏သာဝရအသက်ကိုလည်းငါပေး၏ထိုသို့တို့သည်ပျက်စီးခြင်းနှင့်အစင်မပြတ်ကင်းလွတ်ကြလိမ့်မည်အဘယ်သူမျှထိုသို့တို့ကိုငါလက်မှမနှုတ်မယူရာထိုသို့တို့ကိုငါ၌အပ်ပေးတော်မူသောငါခမည်းတော်သည်ခတ်သိမ်းသောသူတို့တည်းကြီးမြတ်တော်မူသည်ဖြစ်၍အဘယ်သူမျှထိုသို့တို့ကိုငါခမည်းတော်၏လက်မှမနှုတ်မယူရာငါသည်ခမည်းတော်နှင့်တလုံးတဝသည်ဖြစ်သည်ဟုမိန့်တော်မူ၏မိတ်ဆွေတော်တတ်ရှင်အပေါင်းတို့ခမညာကတိရှင်သခင်ခရစ်တော်ရဲ့ယေရှုဂိယုနာတော်ကိုဟေပြဲယုံကြည်သူတို့နားလည်ကြရမှာဖြစ်တယ်လို့မဖောက်ပြန်နိုင်သောဒီတရားတော်တို့ကိုကျွန်တော်တို့ယုံကြည်သူအလုံးရင်ဝယ်ပိုက်ထားကြရမှာဖြစ်ကြောင်းတင်ပြလိုက်ပါတယ်ဟေပြဲဩဝါဒစာအခန်းကြီး2အငယ်4ထိုသက်သေခံသောသူတို့နှင့်အတူဖျားသခင်သည်နမိတ်လက္ခဏာအံ့ဘွယ်သောအမှုအဖြစ်၎င်းထူးဆန်းသောတကူအထူးထူးအပြားပြားအဖြစ်၎င်းသင်ရှင်းသောဝိညာဉ်တော်သည်မိမိအလိုတော်အတိုင်းဝေငှသောစုကျေးဇူးအားဖြင့်၎င်းတက်သေးခံတော်မူ၏မိတ်ဆွေတော်တတ်ရှင်အပေါင်းတို့အခုဟေပြဲဩဝါဒစာကိုရေးသားပြုစုနေတဲ့အချိန်ဟာကျွန်တော်ခံမှန်းထားတဲ့အတိုင်းပဲယေရုရှလင်ဗိမာန်တော်ကြီးကိုယောမအာနာရှင်ကြီးတိုက်တက်ဝင်ရောက်ဖျက်ဆီးခြင်းမပြုသေးတဲ့အချိန်ဖြစ်ပါတယ် AD 90ပြည့်နှစ်မတိုင်ခင်ဖြစ်ရပါလိမ့်မယ်ဘယ်လိုပဲပြောပြောကယ်တင်ရှင်သခင်ခရစ်တော်ဟာမြေပေါ်မှာမရှိတော့ပါဘူးကောင်းကင်ဘုံကိုပြန်လဲတက်ကြွသွားခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့ကက်တင်ရှင်ဟာအဲ့ဒီလိုကောင်းကင်ဘုံကိုပြန်လဲတက်ကြွတဲ့အချိန်ကာလမှာသူ့ရဲ့ကိုယ်စားတန်ရှင်းသောဝိညာဉ်တော်ကိုခြားထားပြီးတဲ့အတွက်ကြောင့်ကနဦးအသင်းတော်ဟာအဲ့ဒီယေရုရှလင်မြို့တော်ကြီးကိုဗဟုပြုပြီးတော့ပင်တေကုတ်တီပွဲတော်နေ့တည့်ရက်ထဲမှာပဲယုံကြည်ခြင်းပြောင်းလဲသူတွေဟာတပြိုင်နက်တည်းလူ3000နောက်တစ်ပတ်လောက်အတွင်းမှာလူ5000ဆိုသလိုပြောင်းလဲခြင်းတွေဖြစ်ခဲ့တယ်။အဲ့ဒီယုံကြည်သူတွေနဲ့တမန်တော်တို့ဟာဝိညာဉ်တော်ကိုခံယူပြီးတော့ဘာသာစကားအမျိုးမျိုးနဲ့ဟောပြောတက်တည်ခံခဲ့ကြရတယ်ဆိုတာတွေ့ကိုလေကျွန်တော်တို့ဟာတမန်တော်ဝတ္ထုအရာတွေ့ခဲ့ကြပြီဖြစ်ပါတယ်ဒီအကြောင်းတွေကိုဟေပြဲဩဝါဒစာဆရာဟာပြန်ပြီးတော့မြင်အောင်ရင်းနဲ့အဲ့ဒီအပိုင်းကိုရေးသားလိုက်ခြင်းဖြစ်တယ်လို့ကျွန်တော်ခံယူနိုင်ပါတယ်မိတ်ဆွေအပေါင်းတို့တမန်တော်ဝတ္ထုရဲ့မှတ်တမ်းမှတ်ရာများအရာကနဦးအသင်းတော်ပေါ်ထွန်းလာရတာဟာသင်ရှင်းသောဝိညာဉ်တော်အားဖြင့်သာပေါ်ထွန်းရခြင်းဖြစ်ပါတယ်ဟုတ်ပါတယ်တမန်တော်ကြီးရှင်ပေတရုရဲ့အမှုတော်ဆောင်ခြင်းကိုဝိညာဉ်တော်ဟာဥဆောင်မှုပေးပြီးတော့အဲ့ဒီလောက်အထိသောင်းကနန်းနီးပါးနဲ့အသင်းတော်ဆရာကိုပေါ်ထွက်လာစေခြင်းဖြစ်ပါတယ်။အလွန်အံ့ဩဖွယ်ကောင်းလှသောကျေးဇူးတော်ပါပဲ။မိတ်ဆွေအပေါင်းတို့အဲ့ဒီလိုအင်အားကြီးမားခိုင်ကန့်လှသောအသင်းတော်ကြီးတဲ့မှာမှဟေပြဲခေါ်ဂျူးလူမျိုးတွေဟာအများဆုံးဖြစ်ခဲ့လိမ့်မယ်။နှောင်းပိုင်းကာလမှာကတော့တမန်တော်ကြီးပေတရုဘာနာဗာတမန်တော်ကြီးရှင်ပေါလုရှင်လုကာတမန်တော်ကြီးရှင်ယောဟန်စတဲ့အမှုတော်ဆောင်ကြီးတွေကြောင့်နောက်ထပ်ဟေပြဲအသင်းတော်များအာရှအသင်းတော်များဥရောပအသင်းတော်များမြေရဲပင်လယ်ပိုင်းအသင်းတော်များအာဖရိကတိုက်အသင်းတော်များစသည်စသဖြင့်အသင်းတော်တို့ထွန်းကားပွားများလာခဲ့ရပါတယ်။ဒါတွေအကုန်လုံးဟာလူသားတွေလှုပ်ခြင်းမဟုတ်ကယ်တင်ရှင်သခင်ခရစ်တော်နဲ့သန့်ရှင်းသောဝိညာဉ်တော်ရဲ့ကယ်တင်ခြင်းယေရှုတရားအဖြစ်လူသားကဘာကိုယေရှုပြုခြင်းပဲဖြစ်ပါတယ်။အဲ့ဒီလိုအသင်းတော်တွေပွားများလာတယ်။ယုံကြည်သူအဖွဲ့အစည်းများတိုးတက်ထွန်းကားလာတယ်ဆိုတာဟာလောကလူသားတို့ရဲ့နိုင်ငံရေးအောင်ပွဲမဟုတ်သလိုဂိုင်းကနအစွဲနဲ့လူအုပ်စုကြီးဖွဲ့စည်းရုံးပြီးတော့ပါတီထူထောင်တာမျိုးနဲ့လည်းအရှင်းမတူနိုင်ပါဘူးကိုနဲ့ကိုရဲ့ဝိညာဉ်ကသာလျှင်ဆုံးဖြတ်ပိုင်ခွင့်ရှိတဲ့အတိုင်းပဲအဖဖရာသခင်ချထားပေးတော်မူတဲ့သာဝရအသက်ကိုခံစားရယူလိုသူတို့အနေနဲ့ကယ်တင်ရှင်သခင်ခရစ်တော်ဒီဟုသောအဖ၏ဖိတ်ခေါ်သံအရာသူစီမှလာရောက်စုယုံရောက်ရှိကြခြင်းပဲဖြစ်တယ်သာဝရကောင်းကင်အမွေကိုခံယူဖို့ရန်စုယုံကြခြင်းသာလျှင်ဖြစ်တယ်။အဖဖရာသခင်ပြုတော်မူသောကျေးဇူးတော်ရဲ့မေတ္တာတော်အရေးမှခိုးလှုံကြခြင်းသာဖြစ်တယ်။ဒီမေတ္တာတော်ကိုဝေမျှဖို့ရန်စုယုံကြခြင်းသာဖြစ်ပါလေ။မိတ်ဆွေအပေါင်းတို့ဒီကနေ့သင်ခန်းစာအစပိုင်းမှာကတည်းကကျွန်တော်ဖော်ပြပေးခဲ့တဲ့အတိုင်းပဲယုံကြည်သူအပေါင်းတို့မှာရှိတတ်တဲ့ပြဿနာတွေတဲကစိတ်မျောလွင့်ခြင်းဆိုတဲ့ပြဿနာတွေဟာအများကြီးနောက်ထပ်ကောင်းစဉ်ကလေးတွေနဲ့ခွဲခြားမယ်ဆိုရင်လေရနိုင်ပါသေးတယ်ခရစ်တော်အဖင်အခိုင်အမာရယူထားခဲ့တဲ့စုကျေးဇူးတွေကိုပေလျကန်စိတ်ဓာတ်မျိုးနဲ့မေ့လျော့နေခြင်းတွေနားမထောင်နှိုင်လောက်အောင်စိတ်ထွေပြားခြင်းမျိုးတွေနဲ့ယုံကြည်သူတို့ကင်းဝေးကြပါစေတည်းထို့ကြောင့်ငါတို့သည်ကြားရသောဒေသနာတော်ကိုမမေ့မလျော့မီအကြောင်းစိတ်နှလုံး၌သာ၍မှတ်မိဆွေးလန်းခြင်းရှိရကြမည်ကောင်းကင်တမန်များအဖျင်ထားတော်မူသောဗျာဒိတ်တော်သည်တည်၍ပြစ်မှားလွန်ကျူးခြင်း အမှုအမျိုးမျိုးတို့သည်ခံတိုက်သောအပြစ်ဒဏ်ကိုခံရသည်မှန်လျင်အစအဦး၌သခင်ဖျားဟောတော်မူ၍ဒေသနာစကားတော်ကိုကြားရသောသူတို့သည်ယုံလောက်သောတည့်တည့်အဖြစ်ငါတို့အားဆင့်ဆူ၍ဟောပြောတော်ဤမြလောက်ကြီးစွာသောကယ်တင်တော်မူခြင်းတရားကိုငါတို့သည်နားမထောင်ဘဲနေလျင်အပြစ်ဒဏ်နှင့်အဘယ်သို့လွတ်ကြလိမ့်မည်နည်းထိုတည့်တည့်ခံသောသူတို့နှင့်အတူဖျားသခင်သည်နမိတ်လက္ခဏာအံ့ပွေသောအမှုအဖြစ်၎င်းထူဆန်းသောတကူအထူးထူးအပြားပြားအားဖြင့်၎င်းတန်ရှင်းသောဝိညာဉ်တော်သည်မိမိအလိုတော်အတိုင်းဝေငှသောဆုကျေးဇူးအားဖြင့်၎င်းတက်သည်ခံတော်မူပြီဆုတောင်းကြပါစို့ကောင်းငင်ပုံ၌ရှိတော်မူ၏ကျွန်တော်ကျမတူဇီရိုကိုချစ်တော်မူသောယေရှုရှင်ဖခင်ဆရာဘုရားသခင်ကရောရှင်ကယ်တင်တော်မူခြင်းယေရှုတော်မြတ်အကြောင်းကိုဟေပြဲဩဝါဒစာအားဖြင့်ဆင်ခြင်နှလုံးသွင်းရဖို့အခွင့်ကိုကရောရှင်ပေးတော်မူသောကြောင့်ယေရှုတော်ကိုအထူးချီးမွမ်းပါ၏ဤသင်ခန်းစာများမှာရရှိသောဝိညာဉ်ခွန်အားတို့အပြင်မိမိတို့၏အသက်တာကိုပြုပြင်နိုင်သောသူများဖြစ်နိုင်ဖို့အခွင့်ပဝန်းကျင်ရှိကရောရှင်ကိုမသိသေးသောသူများအားမေတ္တာအလင်းရောင်ကိုဝေမျှနိုင်ဖို့အခွင့်မေတ္တာနှလုံးသားအပြင်လူလောကအတွင်း၌အဖဖျားသခင်ဤယေရှုတော်ကိုမေတ္တာရောင်ပြန်ဟပ်နိုင်သောသူများဖြစ်ဖို့ရန်ကရောရှင်ပဲ့ပြင်၍ပြတော်မူပါဤသင်ခန်းစာများတို့သည်အလွန်တရာနှဆိုင်သောကရောရှင်၏ဝိညာဉ်သဘောများကိုဖော်ပြလျက်ရှိသည်ဖြစ်၍ကျွန်တော်သည်လည်းသင်ရှင်းသောဝိညာဉ်တော်၏လမ်းပြခြင်းအားဖြင့်သာခံယူနိုင်သောသူများဖြစ်ဖို့ရန်ကရောရှင်ကောင်းကြီးပေးတော်မူပါမည်အကြောင်းသာတော်ရှင်သခင်ခရစ်တော်၏မဟာနာမတော်မြတ်ကိုအမိပြု၍အလွန်ယိုသည်လေးမြတ်ခြင်းဖြင့်ဆုတောင်းအသနာခံဝန်ပါသည်ဖဖျာအာမင
်ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာခရစ်ယာန်တမချန်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေပြဲဩဝါဒစာခန်းကြီးနှင့်အခန်းငယ်၄ကနေအခန်းငယ်၁၀အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့